အမေရိကန်ပြည်ထောင်စုကိုတင်ပို့လာတဲ့တမန်နီနဲ့အလူမီနီယံတွင်းကုန်တွေအပေါ်အခွန်တွေတိုးမြင့်တက်မှတ်မယ်ဆိုတဲ့အစီအစဉ်ကိုဥရောပတမကဖက်ကဆန့်ကျင်ဆောင်ရွက်မှုတွေလုပ်မယ်ဆိုရင်ဥရောပထုံမော်ဒဂါရီကိုအခွန်ကောက်ခံမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။လာမယ့်သတင်းပတ်ကစလို့တမန်နီနဲ့အလူမီနီယံတွင်းကုန်တွေအပေါ်အခွန်တိုးမြင့်ကောက်ခံမယ်ဆိုတဲ့သမ္မတထရမ့်ရဲ့ကြေညာချက်ကိုလက်တော့ပြန်ဆောင်ရွက်သွားမယ်လို့ဥရောပတမကဖက်ကကတိပြုပြောဆိုထားတာပါ။ဥရောပမှာရှိတဲ့အမေရိကန်ကုမ္ပဏီတွေအပေါ်ချက်မှတ်ထားပြီးဖြစ်တဲ့မြန်မာရဲ့အခွန်အတုပ်တွေနဲ့ကန့်သတ်ချက်တွေကို EU ဖက်ကထပ်ပြီးတော့တိုးမြင့်တက်မှတ်ဖို့ဆန္ဒရှိတယ်ဆိုရင်အမေရိကန်ပြည်ထောင်စုရဲကိုလွတ်လွတ်လပ်လပ်ဝင်ရောက်နေတဲ့ဥရောပထုတ်ကားတွေကိုအခွန်ကောက်ခံရလိမ့်မယ်လို့သမ္မတထရမ့်က Twitter မှာရေးသားခဲ့တာပါ။အမေရိကန်ထုတ်ကားတွေကိုဥရောပမှာရောင်းချလို့မဖြစ်နိုင်အောင်လုပ်တဲ့လုပ်ရဖြစ်ပြီးတော့ကုန်သွယ်ရေးဆိုင်ရာကြီးမားတဲ့မမျှတမှုဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ဒါအပြင်အရင်ဆိုရလက်ထက်ကတိတ်ကိုညံ့ဖြစ်တဲ့ကုန်သွယ်ရေးသဘောတူညီမှုတွေကိုရယူခဲ့တယ်လို့ရှုံချပြောဆိုလိုက်တယ်လို့အမေရိကန်ကောင်ဆောင်တွေကိုအခြားနိုင်ငံတွေကပြည့်ရည်ပြူနေကြတယ်လို့လည်းထရမ့်ကပြောဆိုသွားပါရယ်။